This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆီယနာရှင်ဘေးရောနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဇူလိုင်လ14ရက်နေ့ရဲ့ရေဒီယို NUG မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဦးဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုရန်တိုင်းမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
Radio NUG သောရဆင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ထိုင်းနယ်စပ်ဝေါ်လီဒေသကိုစစ်ကောင်စီဘုံးကျဲတိုက်ခတ်တဲ့သတင်းပဲဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်ဝေါ်လီဒေသကိုစစ်ကောင်စီကရုရှားနိုင်ငံထုတ် Yak-130 တိုက်လေယာဉ်နဲ့လေကြောင်းတိုက်ခတ်မှုပြုလုပ်ခဲ့တယ်လို့ထိုင်းသတင်းဌာနခေါဆော့ကဖော်ပြထားပါတယ်ဇူလိုင်လ13ရက်နေ့နေ့လယ်ပိုင်းမှာစစ်ကောင်စီကတိုက်လေယာဉ်နဲ့ဘုံးခုနှစ်လုံးကျဲချတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်ဝေါ်လီဗျူအစကန်ကို KNLA နဲ့ပူးပေါင်းတပ်တွေကပိတ်ဆို့ထားပြီးဒရုန်းတွေနဲ့တိုက်ခတ်ခဲ့ရမှာဇူလိုင်လ17ရက်နေ့ကဗျူဟာလက်နက်တိုက်ကိုဒရုန်းဘုံးထိမှန်ခဲ့ပြီးကြီးမားတဲ့ပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့ Force for Federal Democracy FFD ဖွဲ့ကထုတ်ပြန်ထားပါတယ်ဒါပြင်ဇူလိုင်လ12ရက်နေ့မှာဝေါ်လီဗျူအနီးထိုင်းမြန်မာနယ်စပ်ကဥက္ကဋ္ဌစခန်းကို KNLA နဲ့တော်လိုင်းပူးပေါင်းတပ်တွေသိမ်းပိုက်လိုက်ပြီးတဲ့နောက်ဝေါ်လီဒေသကိုစစ်ကောင်စီကပုံကျဲတိုက်ခိုက်နေတာပါ KNLA ဦးဆောင်တဲ့ပူးပေါင်းတပ်တွေဟာထိုင်းနယ်စပ်ကစစ်ကောင်စီတပ်စခန်းတွေကိုဇက်တိုက်သိမ်းပိုက်နေရမှာမြောက်ရီမြို့တောင်ဘက်မှာဝေါ်လီဗျူအနဲ့တည်သဲလေကာကဲစခန်းတစ်ခုပဲကျန်တော့တာလည်းဖြစ်ပါလိမ့်ခင်ဗျာအခုတခါတင်ဆက်ပေးမယ့်သတင်းကတော့ဖားကန်မှာတိုက်ပွဲပြင်းထန်နေပြီးတိုက်ပွဲတွင်အမျိုးသား2ဦးသေဆုံးနေအိမ်တချို့မိလောင်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ကချင်ပြည်နယ်ဖားကန်မြို့နယ်မှာဇူလိုင်လ12ရက်နေ့ညပိုင်းကတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီတပ်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးထိမှန်ကနေအိမ်တချို့မိလောင်နေပြီးတိုက်ပွဲတွင်ပိတ်မိခဲ့တဲ့အမျိုးသား2ဦးထိမှန်သေဆုံးခဲ့တယ်လို့ People Spring ကဖော်ပြထားပါတယ်။ဇူလိုင်လ12ရက်နေ့ညနေပိုင်းကအမိုက်ပုံကျေးရွာနယ်မရှိကထောင်ရက်ကွက်စိတ်မှုကျေးရွာသွားလမ်းမပေါ်ကရွှေမြမာစီဆိုင်ရှိမှာKIA KPD ရဲ့ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးအမျိုးသား2ဦးသေဆုံးခဲ့ပါတယ်။သေဆုံးသူတဦးဟာစစ်ကောင်စီတပ်သားတွေနဲ့အတူလိုက်ပါလာတဲ့အမိုက်ပုံကျေးရွာဥက္ကဋ္ဌဟောင်းဖြစ်သူကိုမင်းစုဖြစ်ပြီး၎င်းရဲ့ရုပ်လောင်းကိုစစ်ကောင်စီတပ်သားတွေကကားပေါ်ကတွန်းချကမောင်းပြေးသွားခဲ့တာလို့ဆိုပါတယ်။နောက်ထပ်သေဆုံးခဲ့သူတဦးကတော့အပြင်ကနေကားမောင်းပြန်လာတဲ့ဦးဘရန်မွန်းဆိုသူဖြစ်ပြီးတိုက်ပွဲတွင်ပိတ်မိကကြီးထိမှန်သေဆုံးခဲ့တာလို့သိရပါတယ်။တပြင်ဇူလိုင်လ17ရက်နေ့မနက်ပိုင်းမှာလည်းတောင်ပြိုကျေးရွာနီးကကချင်မျိုးသားများဖွံ့ဖြိုးတိုးတက်ရေးကြောက်တူးဖော်ရေးကုမ္ပဏီအဆောင်ပေါ်ကိုစစ်ကောင်စီကဒရုန်းနဲ့ပုံချတိုက်ခတ်ခဲ့တာကြောင့်ဝန်ထမ်း6ဦးထဏ်ရာရခဲ့တယ်လို့ဆိုပါတယ်။အမိုက်ပုံကျေးရွာကမူလက KIA KPDF စုမှုထားတဲ့နေရာဖြစ်ပြီးစစ်ကောင်စီစစ်ကြောင်းကဇွန်လကမှဝင်ရောက်လာခဲ့ရမှာ KIA KPDF ကယာယီဆုတ်ခွာထားခဲ့ရပြီးယခုခါမှပြန်လဲထိုးစစ်ဆင်လာတာကြောင့်တိုက်ပွဲပြင်းထန်နေတာလို့သိရပါတယ်။ဇူလိုင်လ12ရက်နေ့ည9နာရီကလည်းဖားကန့်မွန်မောင်းလျံကျေးရွာတွင်စစ်ကောင်စီတပ်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးကြားရောက်ပောက်ကွဲခဲ့ကနေအိမ်တချို့မီးလောင်ခဲ့ရတယ်လို့သိရှိရပါတယ်ခင်ဗျာ။အခုတခါဂီနီပြည်လူမျိုးပေါင်းစုံပြည်သူ့လွတ်မြောက်ရေးတပ်ဦး KPLA မှတူးတက်ခွဲမှုတူကြာဆုံးတဲ့တဲ့င်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ဂီနီပြည်လူမျိုးပေါင်းစုံပြည်သူ့လွတ်မြောက်ရေးတပ်ဦး KPLA ဗျူဟာအမှတ်2တိုင်ရင်အမှတ်642မှတူတက်ခွင့်မှုတူတောင်ဝထန်းဆောင်ရင်ကြာဆုံးသွားခဲ့ရတယ်လို့ KPLA 6424တက်ရင်ကသတင်းထုတ်ပြန်ထားပါတယ်။ဇူလိုင်လ10ရက်နေ့က KPLA 6424တက်ရင်ကတူတက်ခွင့်မှုရဲဘော်ပေါ်လူဟာတိုင်းပြည်နယ်လူမျိုးအတွက်တောင်ဝထန်းဆောင်ရင်ကြာဆုံးသွားခဲ့တယ်လို့ဆိုပါတယ်။ရဲဘော်ပေါ်လူကြာဆုံးခဲ့ခြင်းဟာတက်ရင်အတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးတစ်ခုဖြစ်ပြီးပေးအပ်တဲ့တောင်ဝကိုကြီးပြွန်စွာထန်းဆောင်ခဲ့တဲ့ရဲဘော်ခေါင်းတဦးဖြစ်အမှတ်ရနေမှဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီ နေပြီးတော့အာဆာယနှစ်ကစစ်ကောင်စီတပ်သားတို့ဝက်လက်မြို့နယ်ပတ်ကဖထံအလင်းဝင်နေဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။နေပြီးတော့ကောင်စီနယ်မြေကအစစ်မြစ်ဆက်သွယ်ရေးတပ်ရင်းအာဆာယနှစ်မှာတာဝန်ထမ်းဆောင်နေတဲ့စစ်ကောင်စီတပ်သားတို့အလင်းဝင်လာခဲ့တယ်လို့ဝက်လက်မြို့နယ်ပတ်ကဖကထုတ်ပြန်ထားပါတယ်။အာဆာယနှစ်မှာတာဝန်ထမ်းဆောင်နေတဲ့တပ်သားမိုးကောင်ဆိုသူဟာမိသားစုနဲ့အတူဝက်လက်မြို့နယ်ပတ်ကဖထံချိတ်ဆက်ပြီးပြည်သူရင်ဝင်ခလုံလာခဲ့တယ်လို့ဆိုပါတယ်။အလင်းဝင်စစ်ကောင်စီတပ်သားကိုဝက်လက်မြို့နယ်ပတ်ကဖကစစ်ဆေးလက်ခံကမိသားစုနဲ့အတူထရှိပြီးလူအခွင့်ရင်းနဲ့အညီဘေးကင်းလုံခြုံစွာဆောင်ရှောက်ထားတယ်လို့ဖော်ပြထားကကြံရှိနေတဲ့စစ်ကောင်စီတပ်သားတွေကိုလည်းအလင်းဝင်ရောက်လာကြဖို့ဖိတ်ခေါ်ထားပါတယ်ခင်ဗျာ။အခုတစ်ခါဟာခါမြို့မှာရဲတအူလက်နက်ခဲယမ်းများနဲ့အလင်းဝင်လာတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ဇူလိုင်လ6ရက်နေ့မှာဟာခါမြို့ရှိရဲတအူဟာစစ်ကောင်စီကိုစန့်ကျင်ပြီးပြည်သူတော်လှန်ရေးသူပူးပေါင်းပါဝင်ရဲလက်နက်ခဲယမ်းများနဲ့အတူချင်းလန်ဒီဖန့်ဖို့စ်ဟာခါထံသို့အလင်းဝင်လာခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီအလင်းဝင်လာသူကိုနှွေးနှွေးထွေးထွေးကြိုဆိုပြီးငွေသားစုကြီးများချီးမြှင့်ခဲ့တဲ့ပြင်လုံခြုံတဲ့နေရာရောက်တဲ့အထိတာဝန်ယူဆောင်ရွက်ပေးမယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီလက်အောက်မှတာဝန်မထမ်းဆောင်ခြင်းပဲပြည်သူ့ရင်ဝင်သို့ပတ်ပြောင်းခြင်းသူများကိုချင်းလန်ဒီဖန့်ဖို့စ်ဟာခါမှအမြဲတမ်းကြိုဆိုကြောင်းနဲ့လုံခြုံတဲ့နေရာရောက်တဲ့အထိတာဝန်ယူမှာဖြစ်ကြောင်းအသိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီးတင်ဆက်ပေးမယ့်စီးရီးသတင်းကတော့မွန်ပြည်တော်လှန်ရေးတပ် MSRF မှတပ်သားတွေခေါ်ယူရတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။မွန်ပြည်တော်လှန်ရေးတပ် MSRF မှတပ်သားတွေကိုခေါ်ယူရရှိကြောင်းအသိပေးထားပါတယ်။တပ်သားတွေဟာအသက်18နှစ်မှ35နှစ်ကြားရှိသူဖြစ်ရမှာဖြစ်ပြီးကျန်းမာရေးကောင်းမွန်သူဖြစ်ရမယ်လို့ဖော်ပြထားပါတယ်။ MSRF တပ်ဖွဲ့မှချမှတ်ထားတဲ့စီကံတွေကိုလိုက်နာနိုင်ပြီးတပ်ဖွဲ့ကပေးရတဲ့တာဝန်တွေကိုလည်းခြေပြွန်စွာထမ်းဆောင်နိုင်ရမယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းလို့ချက်တွေကို Radio NUG သတင်းတောက်မင်းစစ်သွင်းနဲ့ Castle တို့ကပြပထားတာဖြစ်ပါလေခင်ဗျာ
Radio NUG မှာဆက်လက်အ tan ွှင့်ပေးနေပါတယ်အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေဦးနိုင်မှဖတ်ကြားတင်ပြတော့မှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ဂျားကာလာဒီတန်တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့အေယော်ဒီတိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့များအစည်းအဝေးပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရဂျားကာလာဒီတန်တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့အေယော်ဒီတိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့များတွဲဆောင်ဆွေးနွေးပွဲအစည်းအဝေးခုနှစ်မြင်ဆောင်2025ကိုဇူလိုင်လ23ရက်နေ့မနက်10:00အချိန်မှာကျင်းပပြုလုပ်ခဲ့ရာအစည်းအဝေးမှာဂျားကာလာဒီတန်တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီတွင်ရည်မှုအဖွဲ့ဝင်ပညာရေးဝန်ကြီးဌာနတာဝန်ရှိသူမှအဖွဲ့မှစကားပြောကြားခဲ့တယ်လို့သိရပါတယ်။အဲဒီနောက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များမှအုပ်ချုပ်ရေးဆိုင်ရာပေါင်းစပ်လုပ်ငန်းများနဲ့ပတ်သက်ပြီးတော့သိရှိလိုဒါများကိုဆွေးနွေးခဲ့ကြရာဝန်ကြီးဌာနအသီးသီးရဲ့တာဝန်ရှိသူများမှပြန်လည်ဖြေကြားခဲ့တယ်လို့သိရပါတယ်။အဆိုပါတွေးဆောင်ပွဲကိုအမြဲတမ်းအတွင်းဝန်များဒုတိယအတွင်းဝန်များတွဲဘက်အတွင်းဝန်များဌာနဆိုင်ရာများမှတာဝန်ရှိသူများနဲ့အေယာဝတီတိုင်းမှမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များတက်ရောက်ခဲ့ကြပြီးတော့အစည်းအဝေးကိုနေ့လယ်7:00ခွဲအချိန်မှာရပ်နားခဲ့တယ်လို့သိရပါပါခင်ဗျာဆက်လက်ပြီးတော့2025ခုနှစ်ဇွန်လအတွင်းလူသားချင်းစာနာထောက်ထားရေးနဲ့ BNDA ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမှလူသားချင်းစာနာမှုအကူအညီငွေကျပ်343.35သန်းကိုထောက်ပံ့ပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်ဇွန်လအတွင်းအမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ BNDA ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမှလူသားချင်းစာနာမှုအကူအညီငွေကျပ်343.35သန်းကိုအမှန်တကယ်အကူအညီလိုအပ်နေသူများထံပံ့ပိုးပေးနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။တော်လန်ပြည်သူများရဲ့ပြည်သူ့မှပြည်သူအလှူငွေငွေကျပ်343.35သန်းကိုနေရဲဆုံးကွာထွက်ပြေးတင်းရှောင်သူစစ်ပေးဆောင်ပြည်သူ 45,954 ဦးရဲ့အရေးပေါ်စာနယ်ရိက္ခာအတွက်ငွေကျပ် 85.6 သန်းထိတွေ့တိုက်ပွဲများမှာကြာဆုံးခဲ့ရတဲ့တရဲကောင်းပြည်သူ56ဦးနဲ့ထိခိုက်ဒဏ်ရာရရှိသူ116ဦးအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီအဖြစ်ငွေကျပ် 73.43 သန်းနိုင်ငံရေးအကျဉ်းသားများနဲ့၎င်းတို့မိသားစုဝင်များအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီအဖြစ်ငွေကျပ် 39.43 သန်းတဘာဝ BNDA ထိခိုက်ခံစားရသူများအတွက်ငွေကျပ် 249.89 သန်း CDM ဝန်ထမ်းနဲ့၎င်းတို့ရဲ့မိသားစုများငွေကျပ် 39.93 သန်းနဲ့အထွေထွေလူသားချင်းစာနာမှုအကူအညီအဖြစ်ငွေကျပ် 4.32 သန်းစသဖြင့်ထောက်ပံ့မှုများပြုလုပ်ခဲ့တယ်လို့ဖော်ပြထားပါရခင်ဗျာဆက်လက်ပြီးတော့ကရင်နီအိုဝမ်းစေးရုံမှာ 2025ပထမနှစ်ဝက်အတွင်းစီးရုံတက်ရောက်သူ963ဦးနဲ့ပြည်ပလူနာ892ဦးကိုကုသမှုပေးနိုင်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်ပြည်တနေရာမှာဖွင့်လှစ်ထားတဲ့ O1 စီးရုံမှာပြီးခဲ့တဲ့2025ပထမနှစ်ဝက်တာကာလအတွင်းစီးရုံတက်ရောက်ရသူ963ဦးနဲ့ပြည်ပလူနာ892ဦးကိုကုသမှုပေးနိုင်ခဲ့တယ်လို့နှစ်ဝက်အစီရင်ခံစာမှာဖော်ပြထားပါတယ်။O1 စီးရုံမှာနှစ်ဝက်ကာလအတွင်းဖြားနာလူနာ198ဦး၊ခွဲစိတ်ကုသလူနာ435ဦး၊မိခင်နဲ့ကလေးလူနာ152ဦးတက်ရောက်ကုသခဲ့ရပြီးတော့စီးရုံတက်ရောက်ကုသရသူ25ရာခိုင်နှုန်းဟာစစ်ကြောင့်ယောဂအနာတရားဖြစ်ခဲ့ရသူများဖြစ်က၎င်းတို့ကို100ရာခိုင်နှုန်းဈေးငွေကုသပေးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ပြင်ပလူနာဌာနအနေနဲ့လူနာ892ဦးကိုကုသမှုပေးနိုင်ခဲ့ပြီးတော့အဖြစ်များဆုံးယောဂများမှာသွေးတိုးနှလုံးအသက်ရှူလမ်းကြောင်းဆိုင်ရာယောဂများနဲ့မတော်တဆထိခိုက်တန်ရန်ရရှိခဲ့တာတွေဖြစ်ကြတယ်လို့သိရပါတယ်။2025ပထမ6လပတ်အတွင်း O1 စီးရုံမှာခွဲစိတ်မှုပေါင်း459ခုကိုပြုလုပ်ပေးနိုင်ခဲ့ပြီးတော့ O1 တက်ခွဲကန်းကလည်းသွေးတွင်းအဖြေစစ်ဆေးမှု14,818ခုထိပြုလုပ်ပေးနိုင်ခဲ့ကစစ်ဆေးမှု8,989ခုကိုအခမဲ့စစ်ဆေးပေးနိုင်ခဲ့တယ်လို့ဆိုပါတယ်။ငပြားလူနာ218ယောက်ကိုရှာဖွေကုသမှုပေးနိုင်ခဲ့တယ်လို့ TV လူနာ33ယောက်ကိုလည်းရှာဖွေတွေ့ရှိခဲ့ပြီးတော့ဆေးဝါးမပြတ်တော့သွားနိုင်ဖို့စီစဉ်ပေးနိုင်ခဲ့တယ်လို့သိရပါတယ်။သွေးသွင်းကုသမှုအနေဖြင့်သွေးထုတ်ပေါင်း481ထုတ်ကိုပထမနှစ်ဝက်အတွင်းဖြည့်တင်းကုသပေးနိုင်ခဲ့ပြီးတော့လာရောက်လှူဒန်းပေးခဲ့ကြတဲ့သွေးအလူရှင်များနဲ့ချိတ်ဆက်ပေးခဲ့သူအားလုံးကိုအထူးကျေးဇူးတင်ရှိကြောင်းဖော်ပြထားပါသည်။တက်ရောက်ကုသခဲ့ကြတဲ့လူနာများလူနာဆောင်များနဲ့စီးရုံဝန်ထမ်းများကိုတနေ့ထမင်းသုံးနဲ့ကျွေးမွေးနိုင်ခဲ့တယ်လို့လုံခြုံရေးအတွက်ဘုံခိုခြင်းများကိုလည်းဆောက်လုပ်ပေးနိုင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဝါပြည်နယ်အတွင်းဂိတ်အားလုံးဖြတ်သိမ်းပြီးလွတ်လပ်စွာသွားလာခွင့်ပြုတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA ရဲ့ဗဟိုကော်မတီကပြည်နယ်အတွင်းမှာရှိတဲ့ဂိတ်အားလုံးကိုဖြတ်သိမ်းလိုက်ပြီးတော့ပြည်သူလူထုလွတ်လပ်စွာသွားလာနိုင်ရေးညွှန်ကြားချက်ကိုဇူလိုင်လ17ရက်နေ့ကထုတ်ပြန်ခဲ့ပြီးဝါပြည်နယ်အတွင်းမှာရှိတဲ့ခရိုင်၄ခုဖြစ်တဲ့မိုင်းပေါ့၊မိုင်းလင်း၊မိုင်းမောနဲ့ဟိုပန်တို့မှာရှိတဲ့ဂိတ်အားလုံးပါဝင်တယ်လို့ UWSA ပြောခွင့်ရသူဦးညီရန်ကဝါလူငယ်အတန်ကိုပြောကြားထားပါတယ်။ပြည်내အတွင်းဂိတ်များကသာဖြတ်သိမ်းပြီးဖြစ်ပြီးတော့နေဆက်ဂိတ်များမှာပုံမှန်အတိုင်းဆက်လက်တည်ရှိမှာဖြစ်ကမြို့တော်ပန်ဆန်းအပြင်မိုင်းပေါက်နဲ့မိုင်းမောမြို့များမှာလည်းဂိတ်ဖြတ်သိမ်းမှုများဆောင်ရွက်နေတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့2025ပထမ6လတာကာလအတွင်းလေကြောင်းတိုက်ခိုက်မှုများကြောင့်လူဦးရေ1000ခန့်သေဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အကြံဘက်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုများကြောင့်2025ခုနှစ်ပထမ6လတာကာလအတွင်းအရသာပြည်သူများနဲ့တော်လှန်ရေးပေါ်များစုစုပေါင်း1000ဝန်းကျင်ခန့်သေဆုံးခဲ့တယ်လို့ Spring Revolution Database SRD ကဖော်ပြထားပါတယ်။2025ဇန်နဝါရီလမှဇွန်လအတွင်းလေကြောင်းကနေပုံကျဲတိုက်ခိုက်မှုများကြောင့်တော်လှန်ရေးပေါ်များနဲ့အရသာပြည်သူစုစုပေါင်း881ဦးထိသေဆုံးခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ဒရုန်းဖြင့်ပုံကျဲတိုက်ခိုက်မှုကြောင့်အရသာ38ဦးနဲ့တော်လှန်ရေးပေါ်15ဦးစုစုပေါင်း53ဦးသေဆုံးခဲ့ကစက်တက်လီထီးဖြင့်ပုံကျဲချတိုက်ခိုက်မှုကြောင့်အရသာပြည်သူ66ဦးသေဆုံးခဲ့ရတယ်လို့သိရပါတယ်။6လတာကာလအတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှု1134ကြိမ်ခန့်ကျူးလွန်ခဲ့ပြီးတော့ Wintray K8W Yak 130 MiG-29 လေယာဉ်များနဲ့ MiG-35 ရဟန်းယာဉ်များကိုအဓိကအသုံးပြုခဲ့တယ်လို့ဆိုပါတယ်။အဆိုပါဘုံကျဲတိုက်ခိုက်မှုများကိုကျူးလွန်ရာမှာမိထီလာရှန်တဲလီတက်တတဦးလီတက်နေပြည်တော်လီတက်တို့ကိုအများဆုံးအသုံးပြုခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောင်းမင်းစစ်သွေးနဲ့ Car Shell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုတခါနားဆင်ရမှာကတော့သေယောစာကဏ္ဍဖြစ်ပါတယ်။ကဘာတိုင်ဆုံးမောင်စင်မုံရေးသားထားတဲ့လေရင်ကိုခြေတင်နေတဲ့ကာလာလို့အမည်ရတဲ့သေယောစာကိုလွတ်လပ်နေဦးကတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
။လေရင်ကိုခြေတင်နေတဲ့ကာလာတဏှာသိမ့်တစင်းကြနေအဆောက်ပူလဲအပူမလဲတော့ဘူး။မလဲဆိုဒီလေရင်တွေလဲသေးချင်းစောနံအောင်ပြန်နေရတာမဟုတ်လား။အဲ့ဒီတော့လူရောယင်ရောတေတာဗောတေဆိုတေချင်းစိတ်များနေတာကိုမဟုတ်ရင်မတေမချင်းကလေးလေးတွေလှဲ့တတ်နေရတာဘုံကျဲပြန်လာပြီဆိုလေဘဲတွေလည်းကိုသားသမီးမျက်နှာကိုမကြည့်ရဲတဲ့အစ်စ်သူတို့ကသူတို့ကလေးလေးတွေရဲ့အနာဂတ်ကိုပါဘုံကျဲလိုက်ရတာမဟုတ်လားမိဘပြစ်ဆုတ်ပံရဲ့ညစ်ပုတ်ကံကြောင့်သားသမီးတွေအနာဂတ်ဟာကြမာရဟလဲပေးရတော့မယ်လေတကယ်တော့မအားလာကသူလောလောဆယ်အာကိုအာထာပြုကျင်ဟန်ဆောင်နေရတဲ့ရွေးကောက်ပွဲကလည်းပြေးပေါက်လွဲမဲ့ဟာဆိုတာသိပြီးသား တရုတ်ကြီးရဲ့ road map မို့သာမလုံမရှိအငင်ခံနေရတာမဟုတ်ရင်ရုတ်တရက်ပြုတ်ထွက်သွားနိုင်တာကိုတရုတ်ကသူမလုံလဲနောက်တကောင်ဆွဲတင်ပြီးသူ့ကိုဘဲကင်လုတ်ပြတ်มาသိတယ်လေအခုဆို PDF တွေပါလာပါလာပါလုံနေရလူသိရှင်ကြဖားနေရလို့သူ့ဘောမာတွေကပါဒေါသထွက်နေကြတယ်လေမဖားလို့ကလည်းမရကားနေအောင်အတကုံဖုတ်တာကိုလမ်းဘေးမိုင်းထောင်ဖြုတ်ရာကနေစစ်ဌာနချုပ်ကိုအမြောက်နဲ့အုပ်တဲ့ဆင့်ရောက်လာကြပြီလေဆက်ဖုတ်မယ်ဆိုတော့လက်အုပ်မချီလို့ကမရ PDF ကိုတရဏံကစ္စာမမိရအမှန်အကန်ဒန်းစာမိသွားမယ်မဟုတ်လားဒီကြားတဲ့ကြော်စွာလင်းဆိုတဲ့ခွေးဝဲစားကစစ်မှုထမ်းဥပဒေကိုဇက်ရှိန်မြင့်ဖို့ထဟောင်းတော့ဗိုလ်ချုပ်သားတွေစစ်ဥထမ်းဘောင်ဝင်နေရက်နဲ့စစ်ဘောထမ်းမလိုက်ကြတာပုတ်လို့ရိုက်လာရောကိုသားသမီးတွေရှေ့ကတေးမပြဘဲနဲ့သူများသားသမီးတွေတေးခိုင်းနေတာတိတ်ရုပ်ပြက်လာပလေဒါแท้ကစစ်မှုထမ်းတစ်တွေရှေ့တန်းမှာလက်နဲ့ချရင်ထွက်ပြေးရင်မိဘဆွေမျိုးတွေပါနာမဲလို့ချိမ့်ချောက်ထားတာခစ်တစ်ကဖောက်ချလိုက်တော့တလောကလုံးကမအေးနှမကင်တာခံရနဲ့ဂွန်းနေပုံတွေများမကုံနိုင်မခန့်နိုင်အောင်ပါပဲဒီလောက်ဆိုးတဲ့ကောင်တွေကလုံမဲ့ငိမ့်ချမ်းရီကိုများလော်ကင်ပေးနေရသေးတယ်ဆိုပြီးကလော်တုတ်ခံနေကြရတော့လော်ဘီတွေလည်းတော်ကီတွေမဖျဲနိုင်တဲ့အပြင်ကန်းကြပါဟိုဟာညှက်ကုန်တာဗောလေအခက်မသိရင်ကန်းကြပါညှက်သွားနိုင်တာမဟုတ်လားအင်းသူတို့လဲလော်သားလော်မတော်တာတွေကြီးဆိုတော့စော်ခံရမှာလဲကြောက်ကြတာဗောထိုင်းဝင်ကြီးချုပ်ပေတုံတန်တောင်မအလာနဲ့ပတ်သက်လက်ဆွဲနှုတ်ဆက်လိုက်တာနဲ့ပြုတ်ထွက်သွားနိုင်တဲ့အကုသူမျိုးမြန်မာပြည်သူကိုသူနဲ့ပေါင်းနှိပ်စက်တဲ့မဟာအင်အားကြီးတရုတ်ပြည်တော်ရည်နှင်းလို့ခြိစင်းငိုရတဲ့ကန်ကြမာစုအခုဆိုခြိချင်းပြင်အောင်တေးသလားရှင်သလားမသိလောက်အောင်ထိခိုက်နေပြီဆိုတော့ကြောက်ကြပြီဗောရုရှားသာကြည့်မရမနာသေးသေးပြက်စီးနေကြတာများအိုးယူသွားလောက်เสียလေမအလာနဲ့ပေါင်းလို့ဘယ်သူကမှပူတင်လိုလူမထင်ကြတော့ဘူးအင်းသူတို့နဲ့ပေါင်းရင်ခွေးဖြစ်တယ်ဆိုတာအမှန်ကိုအဲ့တော့မကြောက်လို့မရပျောက်ပြဆိုတာဗောလေဟောအခုစစ်မှုထမ်းတစ်တွေကလစ်လွန်းလို့နောက်ကျောင်းစစ်ပြီးမှထဲ့ကြဖို့တွေပါပြောနေရပြီလစ်ရင်လဲတနတ်နဲ့ကြီးပါနိုင်တဲ့လောက်သေသွားတဲ့ပြင်ပြန်တွယ်မယ်ပါလှုပ်လာတော့แค่มะซ้องดอดีဖြစ်လာပြီသူများသားသမီးအလွယ်တကူခေါ်အသေးခံခိုင်းရတာအဟုတ်ကြဘယ်လွယ်လိမ့်မလဲဖက်ပြေးသွားသူထက်မပြေးတာလို့ကြံနေသူတွေကပြန်နှံမှာပူကြောက်ရတဲ့အခြေအနေဆိုတော့မစစ်လို့ကမရတွေ့တဲ့ကောင်ပြန်ထုတ်ဖြုတ်ရှင်းရတော့မယ်လေသူတို့ကအကောင်ကြီးကြီးအမိရှိရှိအထိအနီးကပ်အပိသက်ချွေခွင့်ရသူတွေဖြစ်လာပါဘကောလားအဲ့ဒါတွေတွေးတွေးမောနေရတဲ့ငပုတ်ကမချောမလာတဲ့တခေါမထားလို့မိကလေးတွေတော့မယူရနိုင်တော့မအားလာနေနဲ့ကံကောင်းတာကချင်းတွေကအချင်းချင်းပြင်းနေတယ်လို့ရှမ်းမြောက်မလဲတယောက်နဲ့တယောက်မတဲ့ကြစောင်းကြမြောင်းကြချမလို့ချောင်းနေကြဖြင်ကောင်းကြဲကြဆိုတော့ပျော်တာပေါ့အမီရဲ့လုံနေတယ်လေအညာမလဲဆက်နှစ်လက်မတပေးသုံးပေတကိတ်နဲ့တိုင်ပတ်အသုံးလုံးတွေမိုးမမြင်လေးမမြင်ဖြင်ကောင်းကြဲတာတွေနဲ့ရှောက်ရှက်ခတ်နေတော့တားကြီးတို့အေးဆေးဖြစ်နေသေးတယ်လေမဟုတ်လို့ကတော့အထုတ်မှပြေးရတာကြပါကောအင်းရှင်နေရအက်ကလူထွက်တာကတော့ရှမ်းနေနောင်ရှမ်းနေအကြီးရင်လေးတယ်ဆိုပြီးအမြင့်ကျဲလူငယ်တွေခွဲထွက်ကုန်ကြပြီပီတက်နဲ့ပေါင်းပြီးပြန်ထောင်းဖို့လုပ်ကုန်ကြပြီဒီရှမ်းနေနဲ့ပအုပ်အားကိုးနေရတာအခုတိုင်းဆိုတဖြည်းဖြည်းပဲ့ပါကုန်တော့မယ်ရိုဟင်ဂျာတွေကိုသုံးဖို့လဲခက်လာတယ်ပအုပ်တွေကလည်းဘယ်နှစ်ပြန်တွေ့မယ်မသိနိုင်ငံရေးအခြေအနေပြောင်းတာနဲ့စစ်ရေးချိန်ခွင်ရှာပြောင်းသွားနိုင်တယ်လို့စစ်ရေးပြောင်းတာနဲ့လည်းနေပြည်တော်မှာပြောင်းဆန်သွားနိုင်တာမဟုတ်လားဒါတော့ကိုကန်ကလက်နဲ့ချဖန်းခံတွေ၃လေးတောင်ပြန်ပေးထားလို့သာတက်တာတော့တာနုမို့အိုးအိုးဆိုတိုင်းအမီးနှံ့ပြနေရတော့မှလေမအလာကတော့ကြည်ကြည်ပါကိုကန့်ရင်စစ်ဌာနချုပ်ရောအရာရှိတွေရောစစ်တီတွေရောပြန်ပေးလို့ကြည်ကြည်ပါလုပ်နေတယ်တရုတ်မှာအာနာလူပွဲတွေဖြစ်ငရှိလေးအပီကျွေးခံရလို့လစ်သွားနောက်လူတွေကဆက်ဆံရေးပုံပြောင်းနုကြည်ကိုပေါင်းသွားလို့ရင်ဖြင့်သိပြီဗောအခုဆိုမအလာခမဖွားဟဲ့ဖေဖေကြီးအဲ့လီဖြင်းဖြင်းကြီးရေခဲပါစီလုပ်နေရတယ်ဖေဖေကြီးရေခဲမှဝမ်ပောင်တို့ဘာလို့လဲပတ်နိုင်မှာပိုက်ပိုက်ရမှာကိုဝမ်ပောင်စီကပိုက်ပိုက်ယူဆောက်ရှောက်ပေးစီတွေကိုနန်းပြန်ဖြစ်အောင်လှုပ်ပေးတဲ့ပီတက်တွေကိုလည်းကျေးဇူးတင်နေပါတဲ့အဲ့ဒါကြောင့်လဲပီတက်တွေချီတက်ခဲ့ပါဖက်ဒရယ်ဒီမိုကရေစီပြည်ကြီးအတူထောင်ကြမယ်ရည်ရွယ်ချက်တူတယ်တွေဘာတွေလုံနေတာပေါ့လေကြီးသူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေလို့ပါ
Thank you.
ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးရဲဘော်ပိုင်ခန့်ကိုရိုင်းရေးသားတည်ဆိုထားတဲ့အခုခဏတော့လို့အမည်ရတဲ့တော်လန်ရေးတက်ဂီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်။
Chake pime engolane me eta li pi pian la che pime dawo mya ga pa khong bo we pyo ya ma ni to ya ni ga ya de chit to du mya ye we lan we myo tai shin ne don kha ri kha si kan ni ba de chey ma len twe nai mo twa joun me ma na phyan twe ga she ma nga twa ba phye ma le she mo ga ne yin ne chey chey ma phye la ya me nga tan dai tan ko si ye pyon le twe mye nai ya bo lu ma song no de twe wai le go a na lo chey ma naw pyan chi ya da mai nwe la bo chin tu ya na le pe ba khna le mo chin la yin lwa na mya chong pyo me na chi cha twin go cha lai me a ku khna lo su dao ya lwa phi me cha lo ne ke engolwa ne me yeta li phi pyan la che be me daw mya ga pa khong bo we pyo ya ma ni to ya ne ke ya de si to du mya ye we lan we myo tain shin ne don kha ri kha si kan ni ba de chey ma len twe nai mo twa joun me ma na phyan twe ga she ma nga twa ba phye ma le she mo ga ne yin ne chey chey ma phyin la ya me nga tan dai tan ko si ye pyon le twe mye nai ya mo
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူပီချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကို The Matubi Times ကအစီအစဉ်တင်ဆက်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင
lamplong ko pe kan to go sa pe ding so ni dilaw ngai nak ke ong thau ni kong 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 na july ha yang ni khu khaw sna ba adang ka bang la lo mi pakhana ha kha mat pi se na ma to long pui he ta khotlan ti long a khok do nga ma to pe ka se chaw wal ma ni dilaw city app mat pi brigade tu lo ol thang la ol thang do nga mat pi ha kha long pui ta hlai li la om do ngaမခူလာကပ်ကမဲလ်ခလခဲခဲ NGO INGO ခကနေ Revolution Patna Organization ခကမတောစနာနီစေဆက်လာအုံပေါ်နေတီလာဇူလိုင်နီရုံနေနာအောထန်ခလာလောတဖယာဇူလိုင်နီရန်နေလမ်ကလောအတလူအုံထန်ကပ်ဖလာထန်ဟဲလ်အတူမဘန်းမတောခောစစ်ဆက်မာပေါ်တီလာသူအပနေနာအချင်းခဘောကမ်ပလက်ခပွေယာ Revolution Army လာကော CDF complete ka best to military training da athen za la kasengu tila CDF complete lo ol thang la te he ka training he ta hlali rao ti training ka kai ye bo ye me ha ka chanti sa jing so chen program ko asayu tila ming la om complete ne chin dwe ya ko om kum hleret ka ting sdong hula bai CDF complete ka akalo ham history training a bai kayo ham kho ol thang dong a teng sa training asang na thai ham la ka bang yong pui alliance army aragan army aa ne CDF complete supporter bai so a om ngai na ka khu utila ol thang la patum na a india myanmar border recorder khapui khuilam glo cno cndf group no sang dila july ni lekhan nen menjanga ol thang yak la om CDF Hwalngo Ram ne CNO CNDF eta July la atong lam klong khane khat ka buthe di khar thola o CDF Hwalngo Ram hmun alona record al khapai heta July ni nga nen min cha nga CNO CNDF lo alo pa o record al khapui alo pa phaya CNO CNDF sit thana chota CNA lo July ni ro nen khuye na alo pa o dilaCNO CNDS spokesperson slide timilo people's brain media tenga chwi khane khat ka the donga recorder ka pilnam thongli thai india ben la khala khelu CNO CNDF kup anong phaya CDF holngo ramta recorder khapui khuya ludti mhun kup alo india myanmar border thai soa CNA CNF flat kup atayu taphaya India ben la khal khel pe nam kh kho kup melu sang tla ming la o Palina India New Delhi khapui ga UNHCR yung maya refugee committee CRC lo amoti sanda photo utila ming la o tehe kha sanda photo na program he July nisri lang klong tong ti Myanmar refugee ne Afghanistan refugee khuk bung yong the ti refugee lo adang tung amhu tung sna dang hamla sanda photo tila minglo tehe kha sanda photo program he thawun july ni leli ni na kho unhcr yumaya kup saila omveti delhi kapha myanmar refugee bai thumu ham crc lo o thangla pangana chin khobal haka khopwe ga sikaw si kun hmu ya bi kabi palik pakhata chinland defense force haka tenga alin win tila ol thang yak lo alin win palik heta ama ga lungpok sakhab akhanti kumthawni kumkul kumnga july ni ruk ne na alin win tila cdf haka lo tnin july ni le thom ne na ol thang la cdf haka lo kho ama mi ga ol kam akhu uvan bangla Aling win palik te kudo tangka ape guti sa sing na mun la kathagoni tila ol thang dong a ating sa. Apat na a, takum kumthaw ni kumkul kum nga matu sing yu lusak kutu pwai ta Rangoon, USA ne Australia a asayu tila ming la om. Lusak kutu pwai heta Rangoon, USA, Indianapolis ne Australia, Melbourne a tehe yal kuya khib asayu ti Lasak fashion show ma dilam program sana ne asayuti khutu pai dinala sport activity sana kho ramdanga asayutila minglao matu singye lasak khutu pai heta kumta kum july ni lenga ne na asayu van bangla ramdang kapha matu pilnam bai lukho aomna khora ma khib asayu van
Radio Dong Long Ha Natun Kangai Khakla Kolkho Ka Ati Yal Tukum Choni Khat Min Jang Khnek Parele Minit Som Thoma 16 Meter 17.79 MHz Dong Long Ha Ko Natun Thai Jang Tematu Bi Tham Ol Thang Khnatun Dei Soa Jal La Omai Na Khu Sa Be Di Mo Se
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာ
စေနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပို့တာလာပါလိမ့်ရှင်။မြေသားညီမျိုးတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်